အလုသမားတွေနင်းနာမှုနဲ့ပတ်သက်ပြီးအခြေခံလှုပ်အားကလစာတတ်မှတ်နိုင်ရေးဥပဒေမူကြမ်းကိုရှင်းနေချုပ်ယုံကတဆင်နိုင်ငံတော်သမ္မတထံတင်သွင်းအတည်ပြုနိုင်ရေးအလုသမားဝန်ကြီးဌာနနဲ့အလုသမားသမဂ္ဂတွေပူးပေါင်းဆောင်ရွက်နေကြပါတယ်။အခုလိုအခြေခံလှုပ်ခလစာဥပဒေပြဋ္ဌာန်းလာနိုင်တဲ့အခါနင့်နာဆုံးရှုံးနေရတဲ့အလုသမားအခွင့်အရေးရပိုင်ခွင့်တွေအတွက်မျှော်လင့်ချက်ရှိလာနိုင်စရာရှိပေမဲ့အလုရှင်အလုသမားကြားဆန္ဒပြမှုတွေဖြစ်လာတဲ့အခါမှာတော့အာဏာပိုင်တွေရဲ့ကင်တွယ်ချင်းကပ်ပုံတွေဟာပြုတ်ပြင်သင့်တယ်လို့ဥပဒေပညာရှင်တွေကထောက်ပြခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင
်ဟုတ်ပါတယ်ရှင်လောကကမမျှတမှုကြောင့်ဖြစ်ပေါ်နေတဲ့အလုရှင်အလုသမားပြဿနာပြည်လဲရေးအလုသမားတွေအတွက်အခြေခံလောကလစာဥပဒေမူကြမ်းကိုအလုသမားဝန်ကြီးဌာနနဲ့ဖွဲ့စည်းခွင့်ရထားတဲ့အလုသမားသမဂ္ဂတွေပူးပေါင်းရေးဆွဲနေကြတယ်လို့အလုသမားရေးလှူရှားသူတွေကပြောပါတယ်။အခုဆိုရင်အခြေခံလောကလစာတတ်မှတ်နိုင်ရေးမူကြမ်းကိုရေးဆွဲပြီးတော့ရှေ့နေကျုံရုံးကနေတဆင့်နိုင်ငံတော်သမ္မတဆီတင်သွင်းအတည်ပြုဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။အခြေခံလောကနေပါပြီးတော့အလုချိန်နဲ့လောကမမျှတလို့အလုသမားအခွင့်ရေဆုံးရှုံးနှင်နာရသူတွေအတွက်အခြေခံလူအားကလစာတတ်မှတ်တဲ့နေရာမှာဗန်းလိုက်မှုကင်းပြီးတော့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာအလုသမားဥပဒေတွေရဲ့စံချိန်စံနှုန်းနဲ့အညီရေးဆွဲတင်တယ်လို့အလုသမားရဲ့လှူရှားသူတွေနဲ့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြပါတယ်။မြန်မာနိုင်ငံတွင်းစက်ရုံတချို့မှာလူအားကလစာမမျှတမှုကြောင့်အလုသမားဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့ဆန္ဒပြအလုသမားခေါင်းဆောင်တချို့ဖမ်းဆီးအရေးယူခံခဲ့ရပါတယ်။အဲ့ဒီနောက်မှာအလုသမားတွေရဲ့နှင်နာမှုတွေအပေါ်မှာအလုသမားဝန်ကြီးဌာနဘက်ကနေအလုသမားသမဂ္ဂတွေနဲ့ပူးပေါင်းပြီးတော့အလုသမားတွေအတွက်အခြေခံလောကလစာမျှတမှုရှိအောင်ဆောင်ရွက်ပေးလိုက်တာဖြစ်တယ်လို့အလုသမားရေလှူရှားနေသူမတ်ဤရွှေစင်ညွန်က VOA ကိုပြောပါရတယ်
။အခုကလောကလစာနေတာလေဒီမှာလောကလစာနေတယ်အခြေခံလစာသတ်မှတ်ထားတာ၃000ဝန်းကျင်ပဲရှိရကွာ။အဲ့တော့လောကလစာမလုံတော့ဆန္ဒပြမှုကြီးခဏခဏဖြစ်တယ်ရှင်ရ။ဆိုရင်ကြောက်ကြပြီးတော့ဟိုပြဿနာရှာတော့မလိုလားတဲ့ကိစ္စမျိုးဥပမာတော်ဝင်ကိစ္စမျိုးဆိုလို့ရှင်လောကမားရဲ့ဥချိန်ကြီးခေါင်းလေးရောက်တယ်လေ။အဲ့လိုမျိုးကိစ္စကြီးဖြစ်တာကိုလေအခုရရာရှိပိုင်းတွေကသိမှာပဲလေနားလည်မှာပဲလေ။အဲ့ဒီအတွက်ရှင်ရလောကလာစာဥပဒေပြဋ္ဌာန်းတာတော့လုံးဝမရှိနေကြုံကနေပြီးဥပဒေသေချာပြင်ဆင်ရေးဆွဲဖို့အဲ့ဒါရေးပြီးလို့ရှင်ရှင်နေကြုံကနေပြီးတော့အဲသမရစီပြင်ဆင်တယ်သမရလက်မှတ်ထိုးဖို့ပဲရှိ
မြန်မာနိုင်ငံမှာအစ်တစ်ပြန်ပြီးတော့ပြဋ္ဌာန်းမဲ့အလုသမားတွေအတွက်အခြေခံလူအားကလစာဥပဒေမှာဥပဒေကြောင့်အရာတရားမျှတမှုရှိပြီးတော့အလုရှင်အလုသမားသဘောတူလက်ခံနိုင်မဲ့အချက်တွေပါဝင်ပြီးနိုင်ငံတကာအလုသမားဥပဒေတွေနဲ့အညီပြဋ္ဌာန်းသင့်တယ်လို့အကြံပေးခြင်းကြောင့်လည်းရှင့်နေမြကွန်ရဲ့အဖွဲ့ကဥပဒေပညာရှင်ဦးသိန်းတန်းဦးက VOA ကိုပြောပါရစေ
ဟုတ်ကဲ့ဗျာဒီလဲစလုကလာစာဥတွေကဗမာပြည်မှာအရင်တုန်းကရှိသားဥတွေပေါ့နော်ရှိပါတယ်အဲ့ဒီဥတွေကအဖြစ်နဲ့မကပလီယောညောလို့ပေါ့နော်ဒါအစ်တစ်ပြန်ရေးဆိုတဲ့ဘောအမဝီဌာနနဲ့သူကသမားကြီးပါတာကောင်းပါတယ်အဲလိုလို့ပါလို့လည်းပါဖြစ်နေပါဗျာပါပြီးတော့မှအဖွဲ့အစည်းစုံမှာတော့ဥတွေပညာရှင်တွေပါလာရင်တော့ကောင်းတာပေါ့ဒီဖြစ်ပွားခဲ့တယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ထဲကတော့ဆော့ဖြစ်ခဲ့တယ်လိုင်တာယာနဲ့စက်မှုစုံလူကမားဆရာပြဝင်မှာချီရန်တို့ကတက်နာစတဲ့တာပေါ့နော်အဲ့ဒါတွေကဟိုမြတ်တမှုရှိမှုဆိုတဲ့ပဒနာတွေရှိရဥရင်းနဲ့ညီသွားအောင်လည်းလည်းဆန္ဒနဲ့ညီအောင်လုပ်နိုင်တယ်လို့ပြောလည်ပါတယ
်အခုလိုနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့အလုသမားအခွင့်အရေးဆုံးရှုံးမှုတွေနဲ့အခြေခံလောကလစာနယ်ပါမှုကြောင့်ဆန္ဒပြမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာအလုသမားတွေဘက်ကတောင်းဆိုချက်တွေကိုအလုရှင်အာဏာပိုင်တွေနဲ့ရင်ဆိုင်ဖြေရှင်းနိုင်မှုအရေးအလုသမားသမဂ္ဂတွေဖွဲ့စည်းခဲ့တာအခုဆိုရင်900ကျော်သွားပြီလို့သိရပါတယ်ဒါပေမဲ့အလုရှင်တွေဘက်ကနေအလုသမားသမဂ္ဂခေါင်းဆောင်အလုသမားတွေကိုဖိအားပေးမှုတွေရှိနေတဲ့အတွက်ခိုင်မာတဲ့အလုသမားသမဂ္ဂတွေဖွဲ့စည်းနိုင်ရေးကပိုပြီးတော့အဓိကကျတဲ့အနေအထားမှာဖြစ်နေတယ်လို့အလုသမားရေးလှူရှားသူမတ်ဤရွှေစင်ညွန့်ကဆက်ပြောပါတယ
်။တကယ်မြန်မာပြည်မှာဖြစ်ရမယ့်ကိစ္စကအလုသမားသမဂ္ဂတွေခဏမှမပေါ်လာရမယ်။တကယ်လိုအပ်တာသမဂ္ဂအဆင့်တကယ်ခိုင်မာတဲ့သမဂ္ဂအဆင့်ဆရာမအဲ့သမဂ္ဂတွေလည်းလွတ်လပ်စွာလုပ်ဆောင်ဖို့ရှိတော့မှဒါအခွင့်အရေးရမှာ။လက်ရှိအခြေအနေရေးဆွဲမယ်ဟာလက်ရှိခြေနီကာလာတူတဲ့လိုအပ်တဲ့အချိန်လောက်ကလာတာဥပဒေဖြစ်တယ်အဲ့ဒီပုံမှာနောက်ထပ်လိုအပ်တာတွေကိုဒီသမဂ္ဂကစူပါကောက်ဖြေသွားအောင်ပေါ့နော်
အလုရှင်အလုသမားကြားဖြစ်ပွားနေတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းတဲ့နေရာမှာသက်ဆိုင်ရာတာဝန်ရှိခုံသမားတွေအဖွဲ့တွေကစုံစမ်းစစ်ဆေးပြီးဆုံးဖြတ်ချက်ချတဲ့အခါမှာတော့အလုသမားအခွင့်အရေးကိုဗတ်လိုက်မှုမရှိဘဲတိတိကျကျတမာတမတ်ရှိရှိစီစဉ်ဆောင်ရွက်ပေးဖို့ကအရေးကြီးတယ်လို့လည်းဦးသိန်းတန်းဦးကပြောပါတယ်
အခုကတော့ပြဿနာရှိတယ်ဗျာအခုဆိုကြပါလို့ဒီမှာခုံတမာရီအဖွဲ့ကနေပြီးတော့ဖြံမြေပြီးတော့အလုရှင်တမာကြားမှာဖြံမြေပြီးတော့တတ်မှတ်လိုက်တဲ့ဂရိကုတွေရှိတယ်ပေါ့နော်အလုရှင်ဘက်ကလိုက်တာမှာဂရိကုတွေရှိတယ်လူတမာဘက်ကလိုက်တာမှာဂရိကုတွေရှိတယ်အဲ့လိုဂရိကုတွေပြီးပြီမဲ့အလုရှင်ကမလိုက်နိုင်တဲ့အခါကျလူတမာဘာမှလုပ်လို့မရရရှိတယ်လူတမာတွေကတော့ခက်ဆွတ်တွေ့တယ်နောက်ဒီအလုရှင်နဲ့ပြိုင်ပြီးတော့အမှုဖြစ်နိုင်တယ်ပြဿနာရှာနိုင်တယ်အင်အားလည်းသူတို့မှမရှိရကြခက်ခဲတွေ့ရပါတယ်အခုကတော့ကျွန်တော်တို့ဒီမှာအဲ့ဒီအချက်တွေကပါမယ်လို့ကျွန်တော်ကြားရတယ်ဗျအဲ့ဒါတွေပါရင်တော့ ီကျွန်တော်တို့ကောင်းတဲ့လက္ခဏာပါပဲတကယ်လေ
မြန်မာနိုင်ငံတဝန်းကအလုပ်သမားတွေအနေနဲ့မိမိတို့ရဲ့အလုပ်သမားအခွင့်အရေးရပိုင်권တွေအတွက်အလုပ်ယုံနေနောက်သက်ဆိုင်ရာကုမ္ပဏီတွေရဲ့ရှေ့မှာငြိမ်းချမ်းစွာဆန္ဒပြမှုတွေနေရာအနှံ့ဖြစ်ပွားနေတာဖြစ်ပါတယ်ရှင်